ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းလူဆောင်ကျူးကိုကျွန်းကိုမန်ကော့စူပါတိုင်ဖုန်းမုန်တိုင်းကြီးစနေနေ့အာရုံမတက်ခင်မှာဝင်တိုက်တာကြောင့်လူ16ဦးထဲမှာတည်ဆုံပြီးမိုးပြင်းထန်စွာပြီးတော့မြေပြိုကျတာတွေရှိသလိုလူနေအိမ်အများပြားပျက်စီးသွားပါတယ်။စူပါတိုင်ဖုန်းမုန်တိုင်းအဆင့်ကနေတိုင်ဖုန်းမုန်တိုင်းအဆင့်ကိုရှော့ချထားလိုက်ပြီးဖြစ်ပေမဲ့လည်းမုန်တိုင်းဟာအားပြင်းနေစေဖြစ်ပြီးလူဦးရေ9000ကျော်မုန်တိုင်းဘေးသင့်မဲ့အရေးရင်ဆိုင်နေရတာပါ။မုန်တိုင်းတံခန်းစားရမယ့်အန်ဒရီအမြင့်မားဆုံးရှိနေတဲ့ဖိလစ်ပိုင်နိုင်ငံတွင်းဒေသတွေကလူပေါင်း 18,000 ပတ်ဝန်းကျင်ကိုဘေးလွရာရွှေ့ပြောင်းပေးထားပါတယ်။မနီလာမြို့တော်အပါအဝင်လူဆောင်ကျွန်းပေါ်ကပြည်နယ်နဲ့မြို့အများစုမှာမုန်တိုင်းအန်ဒရယ်သတိပေးချက်တွေထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝမ်ယီဟာဒီကနေ့မှာဖိလစ်ပိုင်နိုင်ငံခီးစဉ်စတင်မှုစီစဉ်ထားတာဖြစ်ပေမဲ့မုန်တိုင်းအန်ဒရယ်ရှိနေတာကြောင့်ခီးစဉ်ကိုရွှေ့ဆိုင်းဖို့နှစ်နိုင်ငံကြားသဘောတူထားပါတယ်။ဒီပါခီးစဉ်သုံးမုန်တပုံအပါအဝင်လေရင်ခီးစဉ်150လောက်ကိုပယ်ဖျက်ထားပြီးရေချောင်းသွားလာရေးတွေကိုလည်းဆိုင်းထားပါတယ်။မုန်တိုင်းဟာအခုဆိုရင်ဟောင်ကောင်ကျွန်းနဲ့တရုတ်တောင်ပိုင်းဒေသတွေဘက်ကိုဦးတည်ယူလျားသွားနေပြီးတရုတ်နိုင်ငံကွမ်တောင်းပြည်နယ်ဟာလည်းမုန်တိုင်းလမ်းကြောင်းအတွင်းမှာကျနေပါတယ်။တနင်္ဂနွေနေ့လည်းဒါမှမဟုတ်ညနေပိုင်းလောက်မှာကွမ်တောင်းပြည်နယ်ကံယူတန်းတနေရရာကနေကုန်းတွင်းပိုင်းကိုမန်ကွတ်မုန်တိုင်းဝင်လာမယ်လို့တရုတ်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဟောင်ကောင်ဒေသခံတွေအနေနဲ့အစိုးဆုံးအခြေအနေအတွက်ကြိုတင်ပြင်ဆင်ထားကြဖို့လူမျိုးရင်းဆိုင်ရာဝန်ကြီးလီကာချူကတိုက်တွန်းထားပါတယ်။မြန်မာနိုင်ငံအတွက်တော့တချို့ဒေသတွေမှာမိုးကြီးရွာမယ့်အခြေအနေပဲရှိပါတယ်။